မြန်မာနိုင်ငံနောက်ဖက်ချမ်းကချင်းပြည်နယ်ထဲမှာစစ်နရိတ်ခါပြက်လက်မှုတွေဖြစ်ပေါ်နေတဲ့အတွက်အိန္ဒိယနိုင်ငံဘက်ကိုရာနဲ့ချီတဲ့လူတွေထွက်ပြေးလာနေကြသလိုအဲ့ဒီဒုက္ခရောက်နေသူတွေအတွက်လှူတဲ့ဆန်တွေကိုလည်းဒေသဆိုင်ရာအာဏာပိုင်တွေကအရမကြားပြတင်းယူပြီးတော့တခါပေါက်ဆေးတဲ့တင်ပြီးအဲ့ဒီဒုက္ခရောက်နေသူတွေကိုပြန်ရောက်စားနေတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုချင်းပြည်တွင်းမှာစစ်နရိတ်ခါပြက်လက်မှုတွေနဲ့ဒုက္ခရောက်နေတဲ့ပြည်သူတွေအပေါ်ဒေသဆိုင်ရာအာဏာပိုင်တွေကမတရားပြုကျင့်နေတဲ့အကြောင်းကိုတော့အဲ့ဒီဒေသကိုကိုယ်တိုင်သွားရောက်ပြီးကာယကံရှင်တွေကိုလူတွေ့မင်းများစုံစမ်းခဲ့တဲ့ချင်းလူအခွင့်အရေးအဖွဲ့ကွင်းစင်ပူပေါင်းဆောင်ရွက်ရေးမှူးကိုတေရာက VOE ကိုအခုလိုပြောပြပါဗျ။ဇန
်နဝါရီလတုံးပါမှာနော်ဇန်နဝါရီပတ်စမလတုံးမှာအဲ့ဒီရိုမန်ကက်သလစ်အသင်းတော်နဲ့ပြီးတော့အဲ့ဒီမြေဆက်ဖက်မှာအငါပေးဒုက္ခတဲ့ဒီပေါ့နော်ပြည်သူတွေတို့ထောက်ပံ့ကူညီဖို့ဆိုပြီးတော့သူတို့စုဆောင်းထားတဲ့အစံအဲ့ပေါင်း300ကျော်ပေါ့နော်အဲ့ဒါကိုဖလေဝမြို့မာယကောက်ထားနေပြီးတော့အဲ့ဒီဆံကိုသူတို့ကအာခဏချိန်မယ်ဆိုပြီးတော့သူတို့ယူတယ်အဲ့ဒီဆံအဲ့ပေါင်း300နောက်မှဆိုပြန်ဆက်မယ်ဆိုပြီးတော့ခုထစ်သူကပြန်မဆက်သေးဘူးပေါ့နော်အဲ့300အဲ့ဒါကိုခုထစ်ပြန်မဆက်လို့သူတို့နောက်ထပ်အဲ့ဒီမတ်လာတုံးမှာပြန်တောင်းတာပေါ့နော်အဲ့ဒီချိန်ခါမှာတော့သူတို့ကမဆက်နိုင်တော့ဘူးပေါ့နော်အဲ့ဒီဆံအကုန်လုံးသူတို့တုံးပြီးပေါ့တော့အဲ့လိုပြောတယ်
ဒါပြင်ဖေဖော်ဝါရီလအတွင်းမှာအလားတူပုံစံမျိုးဒုတိယအကြိမ်ထပ်ဖြစ်ခဲ့တယ်လို့ကိုတေရာကဆက်ပြောပါတယ်
။ပြီးတော့ဒုတိယအကြိမ်ကဖေဖော်ဝါရီလအတွင်းမှာပေါ့အဲ့ဒီဥစ္စာကတော့ Charge of the Province of Myanmar အတင်းတော်မှာသူတို့အလတ်ဒီဒုခတဲ့တဆိုပြီးတော့သူတို့ဆန်အိပ်ပေါင်း150ပေါ့နော်အဲ့ဒါကိုလည်းပထမအတိုင်းပဲအဲ့ဒီမရောက်ခွတ်ထားကနေပြန်ပြီးတော့တင်ပေးတာပေါ့တင်ပြီးတော့အဲ့ဒါကိုသူတို့ကရောင်းတယ်တဲ့မရကအနီအပူဒူစီမာအဆမတန်ပေါ့နော်လက်ချိဇင်းုံထက်များတဲ့ဇင်းုံဖြစ်သူကအဒီဒီတက်ခန့်စင်မှာပြန်ပြီးတော့ရောင်းတယ်သူတို့ကလာပုတ်စီတော့တဲ့မှာ1,800ပေါ့နော်1,800နဲ့သူတို့ရောင်းလိုက်ချိတာအဒီမရကအနေနဲ့တော့1,000နဲ့လို့ရောင်းတာလေ
အခုဖြစ်တဲ့နေရာကဘယ်နေရာတွေမှာဖြစ်တာလဲခင်ဗျာကိုသားရကျွန်တော်ပြောပြပါလားဆိုတာပေါ့ဗမာပြည်ကမြို့နယ်အနေနဲ့ကြည့်မယ်ဆိုရင်အဲ့ဒါဘယ်နဲ့ပုံနည်းလဲတိတိမနဲ့နေသလားဖလမ်နဲ့နေသလား
အဲ့ဒါတော့ဒီအိန္ဒိယနယ်စနနေနီးတဲ့နေမီတွေဘာဖို့ပေါ်ဝန်ချင်ပေါ့နော်အဲ့ဒီမြန်မာဖက်ဆိုရင်မတူပီနဲ့ပူနေတယ်မတူပီမြုပ်နေတဲ့နေစချင်းဆက်တာပေါ့နော်အဲ့ဒီခုဖြစ်တဲ့နေရာ
အော်နောက်တစ်ခုကလေကျွန်တော်တို့ကြားတာအဲ့လိုမျိုးဗမာပြည်ဘက်မှာအငတ်ဘေးတွေကျုံနေတဲ့အတွက်ဟိုဆန္ဒရိတ်ခါတွေပြက်လက်နေတဲ့အတွက်ဒီအိန္ဒိယဘက်ကိုလည်းချင်းတောင်ကနေပြီးတော့လူတွေတော်တော်များများထွက်ပြေးလာကြတယ်လေအဲ့ဒါလေးလည်းနည်းနည်းပြောပြပါလားလူဘယ်လိုလူတွေထွက်ပြေးလာကြလဲပါလဲဘယ်နှစ်ယောက်လောက်ရှိလဲအဲ့ဒါလေးသိရလောက
်အဓိကတော့ play ကမြုပ်တယ်နဲ့ထွက်ပြေးတာများဆုံးပေါ့နော်ဒီနှစ်အတွင်းမှာတော့တရားသူတို့ကလူဦးရေ900ကျော်လောက်တော့ထွက်ပြေးနေတယ်အဲ့ဒီ900ကျော်ကဒီကံမစ်နာမတော့ချိဆိုင်နေတယ်အဓိကတော့ဒီ play ကမြုပ်နေရပဲခမီးလူမျိုးတွေပေါ့နော်ခမီးတွေများတယ်ဒုတိယနဲ့ရခိုင်ပေါ့နော်အဲ့ဒါများတယ်
ဒီကိစ္စကိုသက်ဆိုင်ရာအာဏာပိုင်တွေကဒီကုညီဖြည့်ရှင်းတဲ့ပုံစံမျိုးတစ်ခုမှမကြမိဘူးလားကုညီဖြည့်ရှင်းပေးတဲ့ပုံစံမျိုးမရှိဘူးလားဒီအခုလိုအခက်အခဲဒေသခံဟိုပေါ်တိုင်းသားလူလူတွေဒုက္ခရောက်နေတဲ့အပေါ်မှာ
အာအခုချီတော့အာဏာပိုင်ဖက်နဲ့သုံးတရားဆက်ချက်တော့ကျွန်တော်မကြမိဘူးနော်ဘာမှလုပ်ပြတာမရှိဘူးတဲ့တို့ဒေသခံပြောတာတော့နော်ပြောတာအာဏာပိုင်ကအဲ့လိုဖြစ်ရင်လည်းဘယ်သူမှတခြားရွာမှာပဲဖြစ်ဖြစ်ဟိုဖက်တခြားနိုင်ငံမှာပဲဖြစ်ဖြစ်မတူမှမပြောင်းချွေရဘူးဆိုပြီးတော့အမိန့်တော့ထုတ်ထားတာပဲရှိတယ်အဲ့ဒါအထောက်အကူပေးတာတော့ဘာမှမရှိဘူးတဲ့အဲ့လိုပဲပြောကြတယ်ကိုဒီတကိုနေပေမှာပဲနေကြပါဆိုပြီးတော့တို့အမိန့်ထုတ်ထားတာတော့ရှိတယ်တဲ့
နောက်တစ်ခုကဒီကိစ္စဖြစ်နေတာဘယ်လောက်ကြာသွားပြီလဲခင်ဗျဘယ်ချိန်တော့ကဆက်ဖြစ်နေဘယ်လောက်ကြာကြာဖြစ်နေပြီလဲဒီစန္ဒရိတ်ကပြတ်တ
ယ်ဟိုနော်စက်တင်ဘာအောက်တိုဘာနဲ့တို့ဆက်ဖြစ်ပြီအဲ့ဒီတို့စပါးကစတေဘာဒုတိယပတ်လောက်မှာဒီလားချစ်တရသူတို့စပါကိုအကုန်ဖြစ်စီတာပေါ့နော်အဲ့ဒါတချို့ဆိုရင်အဲ့ဒါစပါကိုလုံးဝရိတ်လို့မရတော့ဘူးတချို့နည်းနည်းအဲ့ဒီစပါဘယ်လိုပြောမလဲနည်းနည်းစပါမြန်တဲ့ဥစ္စာတော့သူတို့ရိတ်နိုင်တယ်သဝတ်တစ်ဖြတ်တော့နော်ဒါပေမဲ့နှီးတဲ့အဲ့ဒီမျိုးစိတ်စပါမျိုးစိတ်နှီးတဲ့ဥစ္စာတွေတော့တခုမှသူတို့ရိတ်လို့မရတော့ဘူးတဲ့အကုန်ဖြစ်စီတာပဲတဲ့အဲ့ဒီကနေသူကအဲ့ဒီအငတ်ပေးအစချင်းနေပြီ
ချင်းလူခွင့်ရေးကွင်းစင်ပူပေါင်းဆောင်ရွက်ရေးမှုကိုတေရပြောပြသွားတာဖြစ်ပါတယ်ခင်ဗျာ